ပုံရံမင်းကြီး Francis ရဲ့အာရှပစိဖိတ်၄နေတိုင်း၄နိုင်ငံခရီးစဉ်အတွင်းပထမဆုံးနိုင်ငံအဖြစ်အင်ဒိရှားနိုင်ငံကိုဒီကနေ့ပဲရောက်ရှိခဲ့ပါတယ်။ခရီးရောက်မဆိုင်အိုးမဲ့အိမ်မဲ့တွေမိဘမဲ့တွေဒုက္ခသည်တွေနဲ့လည်းတွေ့ဆုံတာပါ
။ Free for Myanmar Free for Myanmar
Yes Myanmar
အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့ပုံဟန်မင်းကြီးဟာဘာသာရေးအချင်းချင်းကြားဆက်ဆံမှုတိုးမြင့်နိုင်မှုအတွက်အစ္စလမ်ဘာသာဝင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပြီးတော့ပပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်ဟာ12ရက်တာကြာမြင့်မှာပါ။ပုံဟန်မင်းကြီးကတော့လေးရင်စည်းတဲ့အကြအဆုံးခရီးတစ်ခုဖြစ်တယ်လို့လေးရင်ဘော်ကစင်စင်ကြမှာပဲသတင်းတော်တွေကိုပြောပါတယ်။ပုံတူးနေမှာတော့အင်ဒိရှားသမ္မတဂျိုကိုရိုဂျိုကိုဝီဒိုတို့နဲ့ပုံဟန်မင်းကြီးတို့တွေ့ဆုံဖို့ရှိစီစဉ်ထားပါတယ်။အင်ဒိရှားသမ္မတဂျိုကိုဝီဒိုတို့ကတော့ဒီခီးစဉ်ဟာသမိုင်းဝင်ခီးစဉ်ဖြစ်ကြောင်းအင်ဒိရှားနဲ့ဗာတီကန်ကြားမှာငြိမ်းချမ်းရေးနဲ့ညီညွတ်အကူဆက်ဆံရေးအတွက်ကတိကဝတ်တွေရှိထားပြီးဖြစ်တယ်လို့ပြောပါတယ်။ပုံရံမင်းကြီးဟာဂျာတာပရီနေမှာတော့အစ္စလမ်ဘာသာရေးခေါင်းဆောင်၆ဦးနဲ့အရှိတောင်အာရှမှာအကြီးဆုံးဘလီဝစ်ကျောင်းတော်ဖြစ်တဲ့ Istilah ဘလီမှာတွေ့ဆုံမှုရှိပါတယ်။အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်ဘာသာဝင်89ရာခိုင်နှုန်းရှိပြီးတော့ကက်သလစ်ဘာသာဝင်ကတော့3ရာခိုင်နှုန်းနီးပါးသာရှိတဲ့နိုင်ငံဖြစ်သလို Protestant ဗုဒ္ဓဘာသာ Confucian နဲ့ Hindu ဘာသာတို့ကိုပါတရားဝင်ကိုးကွယ်ခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်။